Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မတ်လ20ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုက်ဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါနှစ်ပေါင်း90နီးပါးအတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတကျူးဘားနိုင်ငံကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။အမေရိကန်ပါတီကြီးနှစ်ရက်တုန်းကပါတီသမ္မတလောင်းဖြစ်ရေးကြိုးစားနေကြတဲ့ပုဂ္ဂိုလ်5ဦးတို့ကတော့ထောက်ခံမဲ့ရရှိရေးအပြိုင်အဆိုင်မဲဆွဲစည်းရုံးနေကြပါတယ်။နှစ်ပေါင်း90အတွင်းမဲခေါင်မြစ်ရေးအနိုင်ဆုံးအဆင့်ကိုရောက်ရှိနေပြီးမဲခေါင်မြစ်ချောင်းတစ်လျှောက်နိုင်ငံတွေအပေါ်မှာတက်ရောက်မှုတွေရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့မနေ့ပြန်တနင်္လာနေ့မှာသမရသည့်ဦးထင်ကျော်ဟာပြည်တော်စုလွှတ်တော်မှာသူတင်တဲ့အစိုးရသည့်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ဆွေးနွေးဖို့ရှိနေပါတယ်။အယက်သားသမရသည့်ဦးထင်ကျော်ဦးဆောင်မဲ့အစိုးရအပေါ်မှာနိုင်ငံရေးအကဲခတ်တွေဘက်ကဘလို့ယုံကြည်မျှော်လင့်ချက်ရှိပါသလဲ။
ဒါမဲ့ဧပြီလ၁ရက်နေ့နောက်ပိုင်းအစိုးရတဲ့အနေနဲ့ပေါ့လေ1962ခုနှစ်နောက်ပိုင်းကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာရှိခဲ့တဲ့အစိုးရတွေကစာလွန်ကောင်းမွန်တဲ့အစိုးရတရအဖြစ်နဲ့ကျွန်တော်တို့
နိုင်ငံရဲ့အကဲခတ်ဒေါက်တာရမျိုးသိမ့်ပါရှင်နောက်ပိုင်းမှာသတင်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဇက်တိုက်တင်ဆက်ပေးမှာကတော့လက်ပတောင်းတောင်ကျင်းညီစီမံကိန်းကဒေသခံတွေရဲ့ဆန္ဒထုတ်ပေါ်ပွဲအကြောင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာကျူးဘားနိုင်ငံကိုသမိုင်းဝင်ခီးစဉ်ဖြစ်ဒီကနေ့တနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်နှစ်နိုင်ငံကြား55နှစ်ကြာဆက်ဆံရေးပြတ်တောက်ခဲ့ပြီးနောက်နှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။နှစ်ပေါင်း90နီးပါးအတွင်းကျူးဘားနိုင်ငံကိုပထမဆုံးသွားရောက်တဲ့အမေရိကန်သမ္မတတဦးအနေနဲ့သမ္မတအိုဘားမားဟာအနာဂတ်ကျူးဘားအမေရိကန်ဆက်ဆံရေးအပေါ်သူ့ရဲ့အမြင်တွေကိုအလေးထားပြီးကျူးဘားပြည်သူတွေကိုလည်းဓာတ်ရိုက်မင်းကွန်းပြောဆိုဖို့ရှိပါတယ်။အမေရိကန်သမ္မတဟာကျူးဘားနိုင်ငံကိုသုံးရက်ကြာသွားရောက်မှာဖြစ်ပြီးအင်ကာနေ့မှာတော့ဟာဘာနာမြို့တော်မှာရုပ်မြင်သံကြားကနေမင်းကွန်းပြောမှာဖြစ်တယ်လို့အမေရိကန်အစိုးရအင်ဗျူရောကပြောဆိုထားပါတယ်။စီးရီးခေရဲ့ရန်ဘက်ဟောင်းနှစ်နိုင်ငံကြားဆက်ဆံရေးသည့်ပြန်လည်စတင်ခဲ့ပြီးလွန်ခဲ့တဲ့၈လကစလို့နှစ်နိုင်ငံတန်တမာရေးပုံမှန်ဖြစ်လာစေဖို့အထိတိုးချဲ့ဆောင်ရွက်လာမှုကိုပြောဆိုမယ်လို့လည်းအင်ဗျူရောကပြောဆိုထားပါတယ်။ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်နိုင်ခဲ့မှုဟာဆိုရင်သမ္မတအိုဘားမားအစိုးရရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုတစ်ခုအဖြစ်နာမည်ကောင်းရှားခဲ့ပြီးကျူးဘားနိုင်ငံနဲ့မဆက်ဆံရေးဆဲဆွနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အမေရိကန်ရဲ့မူဝါဒဟောင်းဟာမအောင်မြင်ဘူးလို့လည်းဝေဖန်မှုတွေရှိပါတယ်။ကျူးဘားနိုင်ငံကိုဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းလောက်မှာရောက်ရှိမဲ့အမေရိကန်သမ္မတအိုဘားမားနဲ့သူ့မိသားစုဟာကျူးဘားနိုင်ငံကိုရောက်ရှိပြီးနိုင်ပိုင်းအထွတ်မှာပဲအိုဟာဘာနာမြို့ကယဉ်ကျေးမှုနယ်မြေတွေကိုတွားရောက်လဲပတ်မှာဖြစ်ပါတယ်။တနင်္လာနေ့ပါတော့ကျူးဘားသမ္မတရာဟူကက်စထရိုနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးနောက်ပိုင်းမှာတော့ကျူးဘားစွန့်ထွင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးကျူးဘားအမေရိကန်နှစ်နိုင်ငံစီးပွားရေးကိုဆွေးနွေးဖို့ရှိပါတယ်။တနင်္လာနေ့ညနေခင်းမှာတော့ကျူးဘားတော်လှန်ရေးနန်းတော်မှာကျင်းပမယ့်နိုင်ငံတော်ညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံရေးလောကဘက်မှာတော့သမ္မတလောင်းဖြစ်ဖို့မျှော်လင့်နိုင်မွေးရှိတဲ့ကုသလေ၅ယောက်ဟာနောက်ထပ်ပါတီရင်းနဲ့ Caucus ရွေးချယ်ပွဲနှစ်ခုမတိုင်ခင်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့မဲဆွယ်စည်းရုံးနေကြပါတယ်။ရှေ့ကပြင်းနေတဲ့ Republican ကုသလေ Donald Trump ကအရင်လိုပဲမဲဆန္ဒရှင်တချို့ကြားပြိပက္ခတွေနဲ့အတူရေပန်းစားနေစေဖြစ်ပါလေ။မနေ့စနေနေ့ကတော့မက္ကဆီကိုနယ်စပ်နားကအရီဇိုနာပြည်နယ်မှာထရမ့်ထောက်ခံသူတွေရဲ့အစုဝေးပွဲကိုထရမ့်ကိုကန့်ကွက်သူတွေကလမ်းလယ်မှာကားရီရက်ပိတ်ဆို့တားဆီးခဲ့ကြပါလေ။တချို့ကတော့ထရမ့်ကိုထားခဲ့သူ့ကိုဖြုတ်ချလို့အဓိပ္ပာယ်ရတဲ့စာရန်နေကိုင်းဆန္ဒပြပြီးလူ၃ယောက်လည်းဖမ်းဆီးခံခဲ့ရပါလေ။ထရမ့်ကတော့လူလူကိုမဲဆွဲတဲ့မိန်ကွန်းမှာအမေရိကန်နိုင်ငံလေးကိုမူးယစ်ဆေးတွေနဲ့အကြမ်းဖက်ရာဇဝတ်မှုတွေတင်လာတဲ့တရားမဝင်ပြောင်းရွှေ့ဝင်ရောက်နေထိုင်သူတွေကိုဟန်တားနိုင်ဖို့နေဆက်တလျှောက်ရှေလျားတဲ့တိုင်းကာနိုင်ဖို့အတွက်တောင်းဆိုနေတော့မှဖြစ်ပါလေ။ Trump ကသူ့ရဲ့ပြိုင်ဘက်တွေဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ဟာလူဝင်မှုကြီးကြပ်ရေးပြဿနာတွေကင်တွယ်ဖြေရှင်းနိုင်ဖို့အားနည်းတယ်လို့ဆွဆွဲလိုက်ပြီးအမေရိကန်ပြည်ထောင်စုရဲ့အလုပ်ကိုင်းတဲ့စက်မှုကဏ္ဍတွေမက္ကဆီကိုနိုင်ငံဘက်ရောက်မသွားအောင်ထိမ့်သိမ်းထားနိုင်ဖို့တောင်းဆိုလိုက်ပါတယ်
ပြင်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်း130တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သက်တည်းခံဖြစ်တန်တရားရှိထားသူဟာဘောလုံးခွင့်အပြင်ဘက်မှာသူ့ကိုယ်သူအသေးခံဘုံးခွဲဖို့စီစဉ်ခဲ့ပေမဲ့စိတ်ပြောင်းသွားခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေကပြောပါတယ်။ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သက်တည်းခံဖြစ်တန်တရားရှိခံထားရသူဆ ဦးထိခိုက်ဒဏ်ရာရခဲ့ပြီးနောက်တနေ့မှအကျဉ်းထောင်ကိုပို့လိုက်တာဖြစ်ပါတယ်။ဘောလုံးကွင်းအပြင်မှာသူ့ကိုယ်သူအသေးခံဖောက်ခွဲမဲ့အစီအစဉ်ကိုဖျက်လိုက်တယ်ဆိုတဲ့အဗ်ဒဲဆလမ်ရဲ့ထွက်ဆိုမှုကိုသတိထားပြီးလက်ခံရမယ်လို့ပြင်းထန်အစိုးရရှေ့နေဖရန်ဆွာမိုလင်းစ်ကပြောပါတယ်။ပဲရီမျိုးကတိုက်ခိုက်ခြင်းမခံရတဲ့နေရာတွေမှာအဒဲဆလန်ကိုတွေ့ခဲ့ရတယ်လို့အစိုးရရှင်းနေကပြောပါတယ်။အဲ့ဒီမတင်ကာခံရသူဆာလာအဒဲဆလန်ရဲ့ရှင်းနေဆက်မေရီကတော့သူ့ရဲ့အမှုတွေဟာဘယ်လ်ဂျီယံရဲတပ်ဖွဲ့နဲ့လိုက်ရောလှုပ်ဆောင်ပါဖြစ်ပေမဲ့ပြင်သစ်နိုင်ငံကိုလွှဲအပ်မဲ့အရေးကိုတော့ဆန့်ကျင်သွားမှာဖြစ်တယ်လို့ပြောပါတယ်။ Interpol နိုင်ငံတကာရဲတပ်ဖွဲ့ကလည်းအဒဲဆလန်နဲ့အပေါင်းအပါတွေဥရောပတိုက်ထဲကထွက်ပြေးဖို့ကြိုးစားနိုင်ခြေရှိတာကြောင့်အစိုးရတွေအနေနဲ့နေဆက်ဒေသတွေကိုအထူးသတိထားစောင့်ကြည့်ကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်ရှင်
။ရုရှားနိုင်ငံတောင်ပိုင်းမှာမနေ့စနေနေ့အစောပိုင်းကပြတ်ကျခဲ့ပြီးခီးတဲ့62ယောက်သေဆုံးခဲ့ရတဲ့ Flight Dubai လေကြောင်းလိုင်းရဲ့မှတ်တမ်းတင်ဆက်တွေကိုတွေ့ပြီလို့စုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။လေယာဉ်မှူးအခန်းထဲကတန်ဖန်းဆက်နဲ့လေကြောင်းဆိုင်ရာအချက်အလက်မှတ်တမ်းတင်ထားတဲ့ဆက်တွေကိုစစ်ဆေးနိုင်ဖို့မော်စကိုမြို့တော်ကိုပို့ထားပြီးRostov-on-Don မြို့လေးစိတ်ကိုအသွားလမ်းမှာဘာတွေဖြစ်ခဲ့လဲဆိုတာ Black Box ကရှင်းပြနိုင်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိပုဂ္ဂိုလ်တွေကပြောပါတယ်။ပြက်ကျတဲ့အကြောင်းရင်းကိုအခုရက်ထိမသိရသေးပေမဲ့ပြင်းထန်လွန်းတဲ့လေတိုက်နှုံးကလေရင်ပြက်ကျမှုရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နိုင်တယ်လို့ယူဆထားကြပါတယ်။အဲ့ဒီလေရင်မှုနဲ့တွဲဘက်လေရင်မှုနှစ်ယောက်စလုံးကပြန်တန်းချိန်နာရီပေါင်း 6,000 ကျော်ရှိထားပြီးတဲ့အတွေ့အကြုံရှိပြန်တန်းရေးမှုတွေဖြစ်ကြပါတယ်။လေရင်ကပြန်တန်းတက်တန်း 5 နှစ်ပဲရှိသေးပြီးကျန်းခိုင်ရေးနဲ့စစ်ဆေးမှုတွေဒီနှစ်အစောပိုင်းကမှလှုပ်ထားခဲ့တဲ့ Boeing 737အမျိုးအစားဖြစ်ပါတယ်။ဒီလေကြောင်းလိုင်းကို2009ခုနှစ်ကစခဲ့ပြီးကောင်းမွန်စိတ်ချရတဲ့လုံခြုံရေးမှတ်တမ်းရှိရုံမကဈေးတင့်တင့်နဲ့ဒီလေကြောင်းလိုင်းရဲ့တပိုင်းတစ်လျှောက်ပထမဆုံးပြည့်ကျခဲ့မှုလည်းဖြစ်ပါတယ်ရှင်။
ဘီယိုအမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ည၊လိုင်းဒိုမီတာ19 kHz 15565၊လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကြေညာနေပါတယ်ရှင်။မိုးကောင်ရေရှားမှုကြောင့်မဲခေါင်မြေရေဟာနှစ်ပေါင်း90အတွင်းအနေဆုံးအဆင့်ကိုရောက်ရှိနေပြီးမြေကျောင်းတလျှောက်နေထိုင်ကြသူတွေအတွက်ချင်းချောက်မှုတစ်ခုဖြစ်လာနေပါတယ်။မြေကျောင်းတလျှောက်မှာတစ်နှစ်ကိုနှစ်သီးစာစိုက်ပျိုးကြတဲ့လာအိုနိုင်ငံကလယ်သမားတွေအခုတော့တရာသီသီးနှံစိုက်ဖို့မိုးမျှော်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာလည်းမိုးကောင်ရေရှားမှုကိုခံစားနေရပြီးထိုင်းအစိုးရကပြီးခဲ့တဲ့သတင်းဖတ်ကစလို့အရေးပေါ်အစီအစဉ်အဖြစ်နဲ့မဲခေါင်မြစ်ရေကိုစုပ်ယူပြီးတခြားထိုင်းနိုင်ငံတွင်းကမြစ်တွေထဲကိုရေဖြည့်နေရပါတယ်။မိုးကောင်ရေရှားမှုကြောင့်ဗီယက်နမ်နိုင်ငံမှာခန့်မှန်းခြေအမေရိကန်ဒေါ်လာတန်း200ကျော်တန်ဖိုးရှိမဲ့စပားကင်ဟက်တာ136,000ပျက်စီးမဲ့ရေနဲ့ကျုံ့တွေ့နေရပြီးတစ်သီးဆိုင်ကင်ဟက်တာ239,000တို့ဟာလည်းမိုးကောင်ရေရှားမှုထံကိုခံစားနေရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။မဲခေါင်မြစ်ကြောင်းတစ်လျှောက်နိုင်ငံတွေမှာမိုးကောင်ရေရှားမှုဆိုးဝါးတဲ့ထက်ဆိုးဝါးလာတဲ့အခြေအနေမှာတရုတ်နိုင်ငံဘက်ကမဲခေါင်မြစ်ပေါ်မှာတိစောက်ထားတဲ့ဂျင်ဟွန်းရေအားလျှက်စစ်စီမံကိန်းကရေလွှဲပေါက်တွေကိုဖွင့်လှစ်ပြီးမဲခေါင်မြစ်အတွင်းရေလွတ်ဖို့ဆုံးဖြတ်ထားတဲ့အကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရလီယူခန်းကပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုပါတယ်။မဲခေါင်မြစ်ပေါ်မှာတိစောက်ထားတဲ့ဂျင်ဟွန်းဆဲကနေမဲခေါင်မြစ်အတွင်းရေလွတ်မဲ့အကြောင်းမဲခေါင်မြစ်ကြောင်းတစ်လျှောက်နိုင်ငံတွေဖြစ်တဲ့ထိုင်း၊မြန်မာ၊လာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုတရုတ်ဘက်ကအကြောင်းကြားထားပြီးဖြစ်တယ်လို့လဲဆိုပါတယ်။တရုတ်နိုင်ငံကမဲခေါင်မြစ်အတွင်းရေလွတ်မဲ့အစီအစဉ်ကမိုးကောင်ရေရှားမှုကိုရေတိုဖြည့်ရှင်းနိုင်မဲ့အခြေအနေရှိပေမဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်နေထိုင်ကြတဲ့လယ်သမားတွေကတော့မိုးကောင်ရေရှားမှုကြောင့်ရေရှည်တက်ရောက်မှုတွေအပေါ်မှာစိုးရိမ်နေကြပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားပြည်သူ့တပ်မတော် KPA ရဲ့ကန့်တက်ထိုးစစ်နဲ့ခန့်စစ်ဆိုင်ရာစီးရဲလေ့ကျင့်မှုတွေကိုစစ်ဆေးကြည့်ရှုနေတဲ့ကောင်းဆောင်ကင်းကျွန်းအန်ရည်ဓာတ်ပုံတွေကိုနိုင်ငံပိုင်ရုပ်မြင်သတင်း KRT မှပြသနေပါတယ်။ KRT ရုပ်မြင်သတင်းဌာနအရဒီစီးရီးလေ့ကျင့်မှုတွေကမြောက်ကိုရီးယားရေတပ်ရဲ့ရေပေါ်နဲ့ပြစ်မှတ်ထိအောင်ပြစ်ခတ်ရေးဆိုင်ရာသင်္ဘောတွေနဲ့ဆိုင်တဲ့လေ့ကျင့်မှုတွေပါတယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့လေကြောင်းနဲ့လေယာဉ်ပစ်တပ်ဖွဲ့တွေလက်နက်ကြီးနဲ့တပ်ဖွဲ့ခွဲတွေရဲ့စီးရီးလေ့ကျင့်မှုတွေပါပါဝင်ကြပါတယ်။ဒါပေမဲ့စီးရီးလေ့ကျင့်မှုလုပ်တဲ့နေ့နဲ့နေရာကတော့အဲ့ဒီရုပ်မြင်သတင်းမှာတိတိကျကျမဖော်ပြပါဘူး။မြောက်ကိုရီးယားဆိုရကအမေရိကန်နဲ့ကုလသမဂ္ဂရဲ့ပြင်းထန်တဲ့တိုက်ခတ်မှုတွေကိုအာခန်နဲ့လုပ်ရက်တွေကိုရှေ့တိုးဆောင်ရွက်လိုက်ပြီးမကြခင်နျူကလ িয়ার ထိပ်ဖူးဓာတ်ပယ်ရင်းဒုံးရင်နဲ့နျူကလ িয়ার ထိပ်ဖူးပါတခြားလက်နက်တွေကိုစမ်းသပ်ပစ်လွတ်မှုတွေလုပ်မယ်လို့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားဆိုရကဇန်နဝါရီလ6ရက်နေ့ကသရုတ်ထမြောက်နျူကလ িয়ার စမ်းသပ်မှုနဲ့တာဝေးပစ်ဒုံးရင်တွေကိုလည်းစမ်းသပ်ပစ်လွတ်ခဲ့ပါသေးတယ်။
တရုတ်အုပ်ချုပ်မှုအောက်ကတိဘက်ဒေသ၉ဘန်အုပ်ချုပ်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ပြည်ပရောက်တိဘက်ပြည်သူတွေခေါင်းဆောင်တဲ့ရွေးချယ်ဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲပေးနေကြပါတယ်။အိန္ဒိယနိုင်ငံဒါရန်စလာကဗုဒ္ဓဘာသာဖျားเจ้าနေနဲ့တခြားနေရာတွေမှာဒီကနေ့မဲပေးဖို့တိဘက်ပြည်သူတွေတန်းစီစောင့်ဆိုင်းနေကြသလိုအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံအတော်များများကတိဘက်ပြည်သူတွေလည်းမဲပေးကြဖို့ရှိပါတယ်။အိန္ဒိယနိုင်ငံဟိမဝန္တာတောင်ချေကဒါရန်စလာအခြေစိုက်ပြည်ပရောက်တိဘက်အစိုးရကိုတော့တရုတ်အစိုးရဘက်ကအသိအမှတ်မပြုပါဘူး။အခုရွေးကောက်ပွဲကတော့တိဘက်ဘာသာရေးခေါင်းဆောင်အဖြစ်ရက်တည်သွားဖို့အတွက်နိုင်ငံရေးဦးဆောင်မှုအခမ်းကဏ္ဍကနေလူကြိုက်များပြည့်အသက်အရွယ်ကြီးရင်လာပြီးဖြစ်တဲ့ဖုန်းတော်ကြီးဒလိုင်လာမှနှုတ်ထွက်ခဲ့ပြီးနောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။
တရုတ်နိုင်ငံမှာအာဏာပိုင်တွေကအင်တာနက်ဆိုင်ဘာစာမျက်နှာတွေကိုပိုပြီးထိန်းချုပ်လာနေချိန်မှာလူမှုကွန်ရက်စာမျက်နှာ Facebook တီထောင်သူအမှုဆောင်ရာရှိချုပ် Mark Zuckerberg ဟာမနေ့ကတရုတ်နိုင်ငံဝါရဖြန့်ချီရေးအကြီးအကဲတယောက်နဲ့လုတ်ခဲ့တဲ့အစည်းအဝေးတစ်ခုမှာတွေ့ဆုံခဲ့ပါတယ်။ဒီအစည်းအဝေးကလုတ်ခဲ့တဲ့အစည်းအဝေးဖြစ်ပြီးတော့နိုင်ငံအလုံးကပြည်သူတွေအတွက်အင်တာနက်ဖွံ့ဖြိုးမှုကပိုကောင်းတဲ့အကျိုးရလဒ်တွေပေးနိုင်မှုတရုတ်ကုမ္ပဏီတွေအကူအညီပေးရေးကိစ္စမှာ Facebook အတွေ့အကြုံတွေမျှဝေပေးဖို့မျှော်လင့်ကြောင်း Facebook CEO ကို Liu Xiangshun ကပြောဆိုခဲ့ပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်တဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးနားဆင်ရမှာကတော့သမရသည့်ပြည်ထောင်စုလွှတ်တော်မှာပထမဦးဆုံးဆွေးနွေးမဲ့သတင်းမှာမတ်လ22ရက်နေ့တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်ထားတဲ့သမရသည့်ဦးထင်ကျော်အနေနဲ့ပြည်ထောင်စုလွှတ်တော်မှာသူတင်သွင်းအဆိုပြုထားတဲ့အစိုးရသည့်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ရှင်းလင်းဆွေးနွေးမှာဖြစ်ပါတယ်။ပြောင်းလဲချိန်တန်ပြီဆိုတဲ့ဆောင်းပုံးနဲ့ပြည်သူ့ဆန္ဒမဲအပြတ်အသတ်ရပြီးအနိုင်ရခဲ့တဲ့ NND ပါတီအစိုးရသည့်အပေါ်ပြည်သူလူထုဘက်ကလည်းယုံကြည်မျှော်လင့်ချက်အပြည့်ရှိသလိုတက်သည့်ပညာရှင်တွေဦးဆောင်သွားမဲ့အစိုးရသည့်လက်ထက်နိုင်ငံတိုးတက်ရေးလုပ်ငန်းစဉ်သစ်တွေချမှတ်နိုင်မယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။အခြေအနေအသေးစိတ်ကိုနားဆင်ပါရှင်။
အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုတင်မြှောက်လိုက်ပြီးဖြစ်တဲ့အယက်သားသမရအသည့်ဦးထင်ကျော်ဟာသူ့ဖွဲ့စည်းမဲ့အစိုးရအသည့်နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကိုပထမဦးဆုံးအကြိမ်ရှင်းလင်းတင်ပြမှာပါဝင်ကြီးဌာန22ဌာနပါအစိုးရဖွဲ့စည်းပုံအတွက်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကဦးထင်ကျော်ကလွှတ်တော်ကိုတင်သွင်းထားပြီးတော့လွှတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်မနေ့ဖြန်တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်မှာသမရအသည့်ဦးထင်ကျော်ကိုယ်တိုင်သူ့ဦးဆောင်မဲ့အစိုးရအသည့်နဲ့ပတ်သက်လို့မူဝါဒရေးရာတွေကိုရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုရှင်းပြပါဗျ
။မနေ့ကလာတဲ့ဥက္ကဋ္ဌကဒီပြည်ဝင်ဌာန20ခုကိုတင်ပါတယ်။အဲ့ဒါကိုပြီးခဲ့တဲ့နေ့ကကျွန်တော်ဆွေးနွေးကြတယ်။အဲ့ဒီအပေါ်မှာဒီပြန်ပြီးတော့ဝင်ဌာနတွေနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလိုရေးချယ်ရလဲ။ဒါမှမဟုတ်ဒါတွေပြန်ပြီးတော့ပြင်ဆင်မလား။အတည်ပြုမလား။အဲ့ဒီကိစ္စနဲ့ဒီလာပြီးတော့ပြန်ရှင်းပြမှာလို့ပဲကျွန်တော်နားလည်ပါတယ်။ကျွန်တော်ဝင်ဌာနတွေရဲ့နာမည်ရောအရေးအတွက်ကိုရောကျွန်တော်အထင်မှားသေးပါဘူး။ရှင်ရှင်ရင်လည်းပြင်ဆင်မှာပေါ့နော်ဟိုဒီတော့တူရင်လည်းတူမှာပေါ့ဟိုဒါမှမဟုတ်ဒါသူ့လူပိုင်ခွင့်ပါအဲ့ဒါကိုသူကကြည်ကြည်လည်လည်လွတ်တော်ကိုပြန်ပြီးတော့ရှင်းလင်းပြဖို့ဒါကလွတ်တော်ဟိုရဲ့လွတ်တုံနှုတ်ကြီးရာဒါဟိုသမရရဲ့နောက်ဆုံးတိုးဆောင်ချက်ပဲဖြစ်ပါလိမ့်မယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာနောက်ဆက်တွဲကဘယ်လိုမျိုးဖြစ်နိုင်လဲဆရာမနေ့ပြန်တူလာရှင်းပြပြီးသွားလို့ရှင
်နောက်ဆက်တွဲတော့ကျွန်တော်ပြောင်းပြီးဝင်ရည်ကိုရေးဖို့ကြည်ကြည်ဆက်သွားမှာပေါ့ဒါဌာနဒီဝင်ဌာနကိုအတူတူရဲ့ဆိုတာကပြည်ပုံရှိတာပုံမှန်200အရာအတူတူရပါ 哦，你要东西你呀，你比方说五一六十一五，哦，都比较新鲜的拉巴里面。
哎，现在苏亚人呢，欧洲也帮咱们多，木瓦拉国家内呢，哎呀，打苏亚的乌桑梅文艺塔那阿对对的嘛，把文拉家们哎呀打得地边上心里一年呢，南岸多的朋友也龙岸人的个，上月端来呢路，南岸也该开头大也没有等个书面东得把嘞。
Name, Ibrala, the Yeni Nobai, Suya, the Neboli, Tonguya, Chosen Nakune Nobai, Generalun, and yet the Maima, Shigere, Suya, the Tet, Talon, Tomone, Suya, the Yachine, General, Tangine, General Pidu, Dugu, Tirio, Lulubila, and Lime, General of Nolema. Leshi, General Jadi Adaloboli, the Amuda Democracy, a Puejuka, Puesime, Suya, Puma, Pame, Winjiriha, Tunepe, Maboli, Saya Nebema, Atuejo, Shide, Poguri, Chidao, Tuya.Democracy, a John Tuani, a Nitama, Tronine, Siman Kangwe, so you and Nay Lame, Luchan Aramia.
Okatadong, Sansuji Usane, and Naya Badi, and Nadia, Soya de Lodo de Losan Jess, so you chair, a sin to sing Yenzigo, Messanachin Bidure Bagale, the Kenneth Hawken Abigabi, Lodore Longans and Ego, a chicken Bidu Luruga Salu, Luranza at Lua Bangzonga, say Windows are Soundi Nijara, Duyare, Lule, Nangaye, a cat out of Yamutinga, Piobari,
Pidu Luruga, a coach in Matoro, you say.ชาบีโดเซวินทาตลอดอยู่ชื่ออะไรตัวอย่างอุมาเช่นบอกเลยตัวมันอยู่กับเวสุลูชินยังงูมาตัวบอลงเวจิลูมิวและเพื่อนสายนี้มาที่ตัวมันอยู่กับเวอุที่เบียนนี่เป็นไทมิโรที่อันนี้ทำอยู่ตัวอย่างที่ตัวลูรัวยังงูเซลูชานี่เดที่ยองลิงจะได้ชื่อเลยไหมลูจันนโรนี่ป้องเข้าเส้นนี้บ้าล็อกจูบแค่แขนท่าเรอโอชูยีซีวายีจูมูยีอาซาวอาลงูนี่เจียนยาเจียนบอกเลยอาเชิงโดด้วยมาก้าลูกผู้มาเช่นไหนบุษราเลยที่ตัวลูรัวน่าเล
ท่าบิดาลูกจันนนาเลยเลยอันนี้ข้าจะรู้ทำไมงานเนี่ยในงานยี่สิบวัยรุ่มเยี่ยวอันนี้โซบอลีอ่ะก้องโซอ่ะเชี่ยงอมยดีที่ชอบไปไหนเนี่ยส่วนเอามาที่ดูรู้เนี่ยเนี่ยมีอะไรกูเชี่ยนับบิดอ่ะใช่เลยจูซูไหนเนี่ยลูกจันนว่าต้องจับไปแล้วใช่ตมราอุตินสิลัทธ์ตรงการอวุ้นยี่ฐานะต้องจะเนี่ยชอบคู่ท้าชิกเกบีตมราเตอุตินจอพ่อจีเมสโซยาเดมารอวุ้นยี่ฐานะจะโชว์กูปังไลบีนั่นสัตว์ท่านาเวท่าเมลูตินจ่าท่าราบวุ้ ဌာနဖြစ်တဲ့ကာကွယ်ရေးနယ်စပ်ရေးရာနဲ့ပြည်ထရေးဝန်ကြီးဌာနတွေကိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်သွားမှာဖြစ်ပါတယ်ရှင်
ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့ဆိုရတဲ့မှာတိုင်းရင်းသားရဲရဝန်ကြီးဌာနကိုတိုးချက်ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငြိမ်းချမ်းရေးလက်နက်ကင်ပဋိပက္ခတွေဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲတိုင်းရင်းသားလက်နက်ကင်ဖွဲ့တွေတွေမှာစစ်တပ်နဲ့ပါဆက်ဆက်ညှိနှိုင်းဆွေးနွေးရမယ့်တာဝန်အတွက်ဘလို့ပုံကုတ်မျိုးကိုတာဝန်ပေးတင်တယ်လို့သောတာရှင်တို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOE ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bomis@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
နာမည်အင်္ဂါညဒရဲ့လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးကြပါမယ်လက်ပတော်တောင်ကျင်းနီစီမံကိန်းကအဆစ်ရေစိုးတွေထုတ်ထားတဲ့ကန်အနီးရဲကင်းနေတဲ့အနားမှာကြေးရွာဆယ်ရွာလောက်ကဒေသခံပြည်သူတွေစုဝေးပြီးတော့ဒီကနေ့ကန့်ကွက်ဆန္ဒပြကြပါတယ်ကျင်းနီထုတ်တာကိုရထားရကနေမေလာမှာပြန်ပြီးတော့ထုတ်လုပ်တော့မယ်လို့မြန်မာဝန်ပေါင်းကုမ္ပဏီကကြေညာပြီးတဲ့နောက်မှာဒေသခံတွေဘက်ကဇက်တိုက်ဆိုသလိုဆန္ဒပြကန့်ကွက်တာတွေပြန်လှုပ်လာနေကြတာပါဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းရင်းမပင်ခရိုင်စနင်းကြီးမြို့နယ်လက်ပတော်တောင်ဒေသကဒေသခံတွေရဲ့လယ်မြေတွေကိုမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ကကျင်းနီစီမံကိန်းအတွက်သိမ်းယူထားပြီးဒေသခံတွေနဲ့တင်းမာမှုတွေဖြစ်ပေါ်နေတာ၃နှစ်ကျော်ကြာခဲ့ပါပြီ။မကြာခင်မေလမှာကျင်းနီစတင်ထုတ်တော့မှာဖြစ်တယ်ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီကအသိပေးခဲ့ပြီးတဲ့နောက်မှာတော့ အစ်စ်ကန်နေလဲတိဆောက်မှုတွေလှုပ်ဆောင်နေတာပါဒီအတွက်ဒေသခံတွေကလက်မခံပဲဒီကနေ့မှာတော့အစ်စ်ကန်နေအနီးလုံခြုံရေးတွေချထားတဲ့နေရာမှာဆန္ဒပြမှုတွေလုပ်ခဲ့တယ်ဆိုပြီးလက်ဘရောင်းတောင်ဇီရောရွာစမ်းမြောက်ရီတောင်တိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
ဒီမိစနာငင်းကြီးလည်းလေဘတ်တော်မယ်အဲ့လေဘတ်တော်မယ်ရှင်ကမှဒီအစ်စ်ကန်ကခုဆိုရင်စတင်ပြီးတော့လှုပ်ဆောင်နေပြီအဲ့ဒီပြောကြမလို့ဒီလူလူကနေပြီးတော့ဒီကနေ့မှဒီတုံးဆယ်တဲကဆယ်တဲဘက်ကနေပြီးတော့တက်လာပြီးတော့တုံညွာထိတ်ကိုစုပေါင်းမယ်တုံညွာထိတ်နဲ့စုပြီးတော့မှအဲ့တုံညွာကနေပြီးတော့သူတို့ကာထားတဲ့အုတ်တိုင်းပေါ့အဲ့ဒီအုတ်တိုင်းဘေးရနေပြီးတော့ဒီအစ်စ်ကန်ဒီဇိုးထုံးမယ်ကိစ္စတွေကိုလုံးဝမကြည့်နဲ့တဲ့ကြောင့်ပြည့်ကျော်ပြီးတော့သူတို့တည်ဆောက်ထားတဲ့ရက်စီရုံးကြီးဒီသူတို့ကာထားတဲ့အိုဒရိုင်းနေမှာလေကံပိတ်ပေါ့ဗျာမုံစင်းနဲ့လူတက်ဝမ်ပေါင်းကုန်ပြီငါတို့နိုင်ငံကခုထွက်သွားဆိုတဲ့ခါသားမျိုးတွေကိုရေးပြီးတော့ပြည်ကျောင်းတန်းနေတိုင်းပြီးတော့ရက်စီရုံနှမ်းမှာပဲရဲကင်းနေပေါ့ဟိုစောင်းရက်နေတဲ့ဗန်မာနေနားဗန်ငါနေနားပေါ့အဲ့ဒီမြန်မာနေမှာပြည်ကျောင်းတန်းနေတိုင်းပြီးတော့လူမှုတွေကနေပြီးတော့ဆန္ဒပြတောင်းဆို
စီမံကိန်းကနေထွက်တဲ့အက်စစ်ရေတွေအက်စစ်ငွေတွေဟာဒေသခံတွေအတွက်ကျန်းမာရေးထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတဘာဝပါဝင်ကျင်ထိမ့်သိမ်းရေးလှုပ်ရှားဆောင်ရွက်နေသူတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါဒီအခြေအနေတွေအောက်မှာတော့အက်စစ်ငွေတွေရဲ့အန္တရာယ်ရှိမှုတွေကိုစိုးရင်ပူပန်မှုတွေရှိနေတယ်လို့လည်းဆရာတော်ကမိန့်ကြားခဲ့ပါတယ်
အစ်စ်ဆိုတဲ့အရာအမှန်တမ်းမှသာ600ကောင်းပါမယ်။နောက်နောက်မှဘလူးစူးစူးတွေဖြစ်လာနိုင်ကလေးဆိုရင်ဒီမှာသူတို့ကစွန့်ပစ်တဲ့ရေစိုးတွေဆိုရင်ဒီဘက်မှာဒါမျိုးလူကျိုးနေတဲ့အမှန်တမ်းမှထိုင်ကြီးကိုင်းနိုင်တယ်။နောက်တစ်ခုကဒီလေလူကနေပြီးတော့ပြန့်နှံ့လာမယ်ဒီအစ်စ်ငွေအစ်စ်ငွေတွေဟာဒါလူတွေမှာရှူရှားရမယ်ဆိုရင်ဒီရေထဲကအဆုတ်တွေနှလုံးတွေအစရှိတဲ့ဒီခံစားရမယ်ဒါမျိုးတွေဒါကြုံတွေ့ရနိုင်တယ်ပေါ့ဗျာ။
လေဘရောင်းတောင်ဒေသခံတွေဟာအစိုးရတစ်လက်ထက်အထိသူတို့မြေယာတွေပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါမြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာတက်ဆိုင်နေဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုထားပါတယ်ဒီအတွက်မေလမှာတော့ကျင်းနီစတင်ထုတ်တော့မယ်ဆိုပြီးမျှော်လင့်ရကြောင်းပြောဆိုထားတာပါဒေသခံတွေကတော့ကျင်းနီပြားတွေတည်ဆောင်လာတဲ့ကားကြီးတွေကြောင့်ကျင်းနီစတင်ထုတ်နေပြီလို့တော့တန်လျာရှိနေကြတယ်လို့ဆိုပါရယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
မြန်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ကဘာတဝမ်းလက်ကင်မိုဘိုင်းဖုန်းအသုံးပြုသူအရေးအတွက်များလာတာနဲ့အမျှမိုဘိုင်းအပလီကေးရှင်းတွေကနေတဆင့်ဝန်ဆောင်မှုအမျိုးမျိုးကိုလည်းလူတွေကပို့ပြီးတော့မှအသုံးပြုလာနိုင်ကြပါတယ်။အခုနောက်ဆုံးဖန်တီးမှုတစ်ခုကတော့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့စေဝါကူတာမှုတွေခံယူနိုင်တဲ့အပလီကေးရှင်းတစ်ခုကိုဖန်တီးနေတာပါ။လက်ကင်မိုဘိုင်းဖုန်းတွေကွန်ပျူတာတွေကနေတဆင့်တကယ့်အပြင်မှာဆရာဝန်တယောက်နဲ့ထိတွေ့ပြောဆိုနေရတယ်လို့အပြန်အလှန်ပြောဆိုပြီးတော့ ဆေးဝါးကုသမှုခံယူနိုင်တဲ့ virtual reality လို့ခေါ်တဲ့နည်းပညာသုံးပြီးတော့ကမ္ဘာတဝန်းကလူနာတွေကိုဆေးဝါးကုသမှုခံယူနိုင်အောင်လုပ်ထားတယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်က Center for Body Computing ဌာနကပြောပါတယ် mobile application တွေကနေတဆင့်ဆေးဝါးကုသပေးတဲ့ဒီနည်းပညာကိုဘယ်နေရာမှာစတင်ဖန်တီးခဲ့ပြီးတော့ဘယ်လိုအသုံးပြုနိုင်မှာတလဲဆိုတာကို Elizabeth Lee ရဲ့သတင်းလွှာကို Mackin ဖြူထွေးကတင်ပြထားပါတယ်ရှင
်အစားတောက်မာတာကနေအငှားရင်ခေါ်တာအထိmobile phone ပေါ်မှာကလစ်တစ်ချက်နှိပ်ပြီးဝန်ဆောင်မှုတွေအလွယ်တကူရအောင် mobile application တွေကလုပ်ပေးပါတယ
် Hi Bill it's Dr. Saxon
မကြာခင်မှာတော့ဆရာဝန်ခေါ်လို့ရနိုင်တဲ့ application လဲရှိလာတော့မှာပါ
We're trying to do the same thing
ယောဂစမ်းသပ်ရှာဖွေတာနဲ့ဆေးဝါးကုသမှုပေးနိုင်တာမျိုးဖြစ်အောင်ကျမတို့စူးစမ်းနေပါတယ
်ဒီနေရာမှာဆရာဝန်ကတော့လူအဆင့်မဟုတ်ပါဘူးကွန်ပျူတာနည်းပညာနဲ့ဖန်တီးထားတဲ့သူပါ
There are only so many experts in the world.
ကမ္ဘာတဝန်းမှာကျွမ်းကျင်ပညာရှင်တွေအများကြီးရှိပါတယ်။ဒါပေမဲ့ကမ္ဘာကြီးတစ်ခုလုံးလိုအပ်နေတဲ့လိုအပ်ချက်နဲ့အညီတော့ဆေးပညာကျွမ်းကျင်တဲ့သူတွေလုံးလုံးလောက်လောက်မမွေးထုတ်ပေးနိုင်သေးပါဘူး။ကိုယ်ဘွားတွေတော့ဖန်တီးနိုင်မယ်ဆိုရင်ဖန်တီးနိုင်ပါတယ်။အချိန်နေရာမရွေး၊နည်းမြေအတားအဆီးမရှိပဲပညာရှင်တွေအများအပြားဖန်တီးနိုင်ပါတယ်။ဆိုတော့ Los Angeles မြို့ကလူတယောက်ကိုကျွန်မဆေးကုသနိုင်တယ်လို့ Iran, Indonesia ဒါမှမဟုတ် India ကလူနာတွေကိုလည်းကုသပေးနိုင်ပါတယ်။
တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ရဲ့စမ်းသင်နည်းပညာဌာနမှာရှိတဲ့သုတေသနပညာရှင်တွေဟာကွန်ပျူတာနည်းပညာနဲ့လူသားအတူတွေကိုဖန်တီးနိုင်ခဲ့ကြပါတယ
်။ We can pick up signals there.
လူနာဟာစိတ်သက်ကြနေသလားဒါမှမဟုတ်စိတ်ကြည်ကြည်လင်းလင်းရှိသလားဆိုတာကိုအချက်ပေး signal တွေကိုကြည့်ပြီးကျွန်တော်တို့သိနိုင်ပါတယ်။အဲ့ဒီအခြေအနေကိုသုံးပြီးအတွေ့အကြုံတစ်ခုအဖြစ်ဖန်တီးပါတယ်
။ကွန်ပျူတာနည်းပညာနဲ့ဖန်တီးထားတဲ့ဆရာဝန်တွေဟာဆရာဝန်လူအစ်စ်တွေထက်တောင်ပိုပြီးတော့ကောင်းနိုင်တာတွေရှိတယ်လို့ဒေါက်တာဆက်ဆွန်ကပြောပါတယ
်။ You know, we're human doctors.
ကျမတို့ကလူအစ်စ်တွေပါ။စိတ်ခံစားမှုတစ်ခုနဲ့အများအားမရှိနိုင်ပါဘူး။အချက်လက်တွေရှင်းပြတဲ့နေရာမှာအများအားပုံစံတစ်မျိုးနဲ့တသက်မှတ်သေးလည်းမဖြစ်နိုင်ပါဘူး။လာတဲ့လူနာပေါ်မှာမူတည်ပြီးတော့လည်းသိတဲ့တလောက်အခြေအနေအလုံးစုံကိုအများအားသိမနေနိုင်ပါဘူး။ဒါကြောင့်ကွန်ပျူတာနည်းပညာနဲ့ဖန်တီးထားတဲ့လူတွေကပို့ပြီးတော့ကျွမ်းကျင်နိုင်ပါတယ
်ဖုန်းပေါ်ကစင်ဆာတွေဒါမှမဟုတ် application အသုံးပြုသူရဲ့အခြေအနေကနေနည်းပညာနဲ့ဖန်တီးထားတဲ့ဆရာဝန်တွေအတွက်အချက်လက်တွေပို့ပြီးတော့သိစေနိုင်ပါတယ်အခုလိုအထူးဖန်တီးထားတဲ့ဆရာဝန်တွေဟာဆရာဝန်အစ်စ်နေရာမှာတော့အစားမထိုးနိုင်ပေမဲ့ဆရာဝန်လူအစ်စ်ကိုပို့ပြီးတော့ကောင်းသွားအောင်လုပ်ထားတာလို့ဖန်တီးသူတွေကပြောပါတယ်ဒီဖန်တီးမှုကြောင့်တချို့နေရာဒေသတွေမှာဆေးဝါးကုသမှုတပြေးညီရလာစေအောင်အထောက်ပံ့ဖြစ်စေပါတယ
်။ We can bring everything that's built in developed
countries. ဖွံ့ဖြိုးပြီးနိုင်ငံတွေမှာရှိတဲ့ခေတ်မီဆေးဝါးစနစ်တွေနဲ့အသိပညာတွေကိုဒီလိုစနစ်တွေနဲ့ဤပညာတွေမရှိတဲ့ကမ္ဘာတခြားနေရာတွေမှာပါကျမတို့ကဖြန့်ဝေကုသပေးနိုင်ပါတယ်
။ကွန်ပျူတာဤပညာနဲ့ဖန်တီးထားတဲ့ဆရာဝန်တွေကနေဆေးဝါးကုသမှုပေးတဲ့ဒီ mobile application ကိုဒီနှစ်နောက်ပိုင်းမှာစပြီးတော့သုံးနိုင်တော့မှာပါ။ဘာသာစကားမျိုးစုံနဲ့ဆက်သွယ်ပြောဆိုနိုင်တဲ့ဆရာဝန်တွေဖြစ်ဖို့လည်းရည်ရွယ်ဖန်တီးထားပါရဲ့ရှင်
။မက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါရဲ့ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်တင်ပြပေးမှာပါရှင်။
American သမ္မတဘရက်အိုဘားမားရဲ့ကျူးဘားနိုင်ငံသုံးရက်တိုက်ခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပါတယ်။အခုခီးစဉ်ကတော့ကျူးဘားသမ္မတဟောင်ကယ်ဗင်ကူလစ်လက်ထက်ကလေးကစလို့နှစ်ပေါင်း90နီးပါးအတွင်းကျူးဘားနိုင်ငံကိုသွားရောက်မဲ့ပထမဆုံး American သမ္မတဖြစ်လာမှာပါ။ American ခေါင်းဆောင်ရဲ့အခုသမိုင်းဝင်ခီးစဉ်က American ကိုထောက်ခံတဲ့တီးခတ်ပါရှင်။Fidel Castro နဲ့သူ့ရဲ့ပျောက်ကြားတပ်သားတွေကအာဏာဖျောက်ချပြီးနောက်ပိုင်းအမေရိကန်ခေါင်းဆောင်တဦးရဲ့ပထမဆုံးကျူးဘားနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတလောင်းဖြစ်ဖို့မျှော်လင့်နိုင်ပွဲရှိတဲ့ကိုယ်စားလှယ်5ယောက်ဟာနောက်ထပ်ပါတီရင်းနဲ့ Caucus ရွေးချယ်ပွဲနှစ်ခုမတိုင်ခင်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့မဲဆွယ်စည်းရုံးနေကြပါတယ်။ရှေ့ကပြင်းနေတဲ့ Republican ကိုယ်စားလှယ် Donald Trump ကတော့အရင်လိုပဲမဲဆန္ဒရှင်တချို့ကြားပြည်ပခန့်တွေနဲ့အတူရေးပန်းစားနေစေဖြစ်ပါတယ်။မင်းစနေနေ့ကတော့မက္ကဆီကိုနယ်စပ်နားကအရီဇိုနာပြည်နယ်မှာထရန့်ကိုထောက်ခံသူတွေရဲ့စွေးပွဲကိုကန့်ကွက်သူတွေကလမ်းလယ်မှာကားတွေရပ်ပြီးပိတ်ဆို့တားဆီးခဲ့ကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်း130တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုရဲ့အဓိကလက်သည်တရက်ခန့်ဖြစ်တန်းရရှိထားသူဟာဘောလုံးကွင်းပြင်ပမှာသူ့ကိုယ်သူအသေးခံဘုံခွဲဖို့စီစဉ်ခဲ့ပေမဲ့စိတ်ပြောင်းသွားခဲ့တာဖြစ်တယ်လို့ပြင်းထန်အစိုးရရှေ့နေကပြပွားတယ်။ပါရီမြို့အချမ်းဖက်တိုက်ခတ်မှုရဲ့အဓိကလက်သည်တရက်ခန့်ဖြစ်တန်ရရှိခံထားရသူဆာလာအဒက်ဆလန်ကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့အချင်းထောင်ကိုပို့ဆောင်လိုက်ပြီလည်းဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုမတ်တန်ဂီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျွန်မကတော့ Sumo ပါ။အခုထုတ်လွှင့်ပေးခဲ့တဲ့ရေဒီယိုအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.